မာနိုင်ငံမှာစစ်မှုဇုံတွေကြောင့်တဘာဝဝင်းကျင်ထိခိုက်မှုမရှိအောင်ကြိုတင်ပြီးလှုပ်ဆောင်တင်တာတွေကိုတဘာဝဝင်းကျင်ဆိုင်ရာအင်ဂျင်နီယာဒေါ်အေးကြီးကပြောပြပေးပါမယ်။နိုင်ငံတကာနိုင်ငံတိုးတက်ဖို့စစ်မှုကဏ္ဍအရေးပါပါတယ်။ရန်ကုန်မှာတင်စစ်မှုဇုံက20လောက်ရှိနေတယ်လို့ဒီလိုဝါလိုအထူးစီးပွားရေးဇုံတွေကြောက်ဖြူနဲ့တဝဲရေနဲ့စိတ်ကန်းလိုအထူးစီးပွားရေးဇုံတွေချပြီးမြန်မာနိုင်ငံတိုးတက်ဖို့ဆောင်ရွက်မှုတွေကိုတိုးလှုပ်လာနေတာပါဒီလိုလှုပ်ဆောင်ရမှာစနစ်တကျညွှန်ကြားမှုမပေးနိုင်ရင်အန်ဒီယန်စိုးတွေနဲ့ကြုံရနိုင်ပါတယ်မကြသေးခင်ကပဲတောင်တမန်အင်းထဲမှာတိမ့်နဲ့ချီတဲ့ငါးတွေတေဆုံးခဲ့ရတာဟာပတ်နယ်ကစက်ရုံမျိုးစုံကနေဆန့်ထုတ်တဲ့ရေစိုးတွေကြောင့်ဖြစ်ပါတယ်ဒီအင်းရေဟာမြောက်ရေနဲ့လည်းဆက်ဆက်နေတာမို့မြောက်ရည်အတွက်ပါအစိတ်ပြန့်စေတဲ့ဖြစ်ရပါအခုလိုစစ်မှုလုပ်ငန်းတွေလုပ်ကင်ဖို့အတွက်သတ်မှတ်ပေးထားတဲ့ဇုံတွေကနေနိုင်ငံရည်မြေတောတောင်တွေနဲ့တကွဒေသခံတွေအတွက်ပါအန္တရာယ်မဖြစ်စေဖို့လိုအပ်တယ်မို့ကြိုတင်ပြီးစဉ်းစားလှုပ်ဆောင်ဖို့အရေးကြီးတယ်လို့ American ပြည်တော်စု Texas ပြည်နယ်ကသဘာဝဝန်ချံဆိုင်ရာ Engineer ဒေါ်အေးကြီးကပြောပါတယ
်စစ်မှုဇုံတွေအခွင့်ချမယ်ဆိုလို့ရှိရင်ဒီချတဲ့အခွင့်အာဏာမှာတဘာဝပိုင်ရင်းနဲ့ထိန်းသိမ်းမှုအတန်းစင်မှုအတွက်ပစ္စည်းကိရိယာများထည့်ဖို့လည်းနေရာလေးနဲ့နည်းနည်းခြံထားဖို့လိုတယ်။ဥပမာစက်ရုံတွေကိုအခွင့်ချလိုက်ပြီးဒီစက်ရုံကသူတို့ရဲ့စက်ပစ္စည်းပဲစောက်ဖို့ရှိတယ်။တဘာဝပိုင်ရင်းထိန်းသိမ်းမှုလုပ်ဖို့အတွက်ပိုင်ပိုင်းတွေကအစပစ္စည်းကိရိယာထားဖို့နေရာမရှိဘူးဆိုလည်းမဖြစ်ဘူး။ဒါလည်းနေရာပိုင်းတစ်ခုပေါ့နော်။နောက်တစ်ချက်ကလည်းဒီစက်ရုံတွေစောက်ရှောက်တော့မယ်ဆိုတဲ့ကိုကဘလို့ပစ္စည်းတွေထွက်မှာလဲဘလို့အငြင်းကြီးတွေရှိမှာလဲဆိုတော့တည်တည်ချာဆန့်စစ်ပြီးတော့ပါရီကိုလိုက်နိုင်ရမယ်ဆိုရင်တိတိကျကျပြောဖို့လိုပါတယ်။ဥပမာဆိုရင်ဥပဒေကတော့လျှော့နှဲအောင်လုပ်ရမယ်လို့ပြောပါတယ်။ဒါပေမဲ့ဘလို့လျှော့နှဲအောင်လုပ်ရမလဲဆိုတော့တိတိကျကျစက်ရုံအမျိုးအစားကိုလိုက်ပြီးတော့တက်ကြွတဲ့ပညာရှင်တွေနဲ့တိုင်ပင်ပြီးတော့လုပ်တင်တယ်။အထူးသဖြင့်ထွက်လာမယ့်ဓာတုပစ္စည်းတွေမှာပေါ့နော်။တချို့ဓာတုပစ္စည်းတွေဟာလေထဲကနေညီထဲရောက်တယ်၊လေထဲကနေညီထဲရောက်တယ်ပြီးတော့သူတို့ရဲ့အစိတ်တဘာဝတွေကဘယ်တော့မှမပြောက်သွားပါဘူး။ဥပမာပြောမယ်ဆိုရင် mercury ပေါ့နော်။ပဒါလိုဟာမျိုးမှာကြောင်မီတွေစက်ယုံကြီးကထွက်လာတဲ့ပန်းအားလိုဆောင်မျိုးကလေထဲကနေလည်းရေထဲရောက်သွားတယ်ရေထဲကနေပြောလေငားတွေစားလို့ရှိရင်လူတွေရဲ့ရောက်ပြီးအဲ့ဒါတွေကနှစ်ပေါင်းများစွာကြာတယ်ပေါ့နော်ဒီလိုအစိတ်အတအမလုံးဖြစ်စေတဲ့ဓာတုပစ္စည်းတွေဘာတွေပါနေတယ်လဲဆိုတာလည်းတိတိချာချာကိုခွဲခြားတင်ပါတယ်ရူရူတနန်းညင်နွမ်းနံတို့ခုခုမင်းနဲ့အစိတ်အတဖြစ်နေတာတွေဘာတွေရှိတယ်လဲပေါ့နော်အဲ့ဒါလို့လုပ်တင်တယ်နောက်ပြီးတော့လူတွေအင်ဂျီတွေကိုလည်းအဲ့ဒီနားနဲ့တိတ်ပြီးတော့ကတ်ပြီးတော့မထားတဲ့မှုနောက်ပြီးဒီစက်ယုံတွေမှာတုံးတဲ့ပစ္စည်းတွေကလည်းခင်းနေစက်ကရီယန်ဖြစ်အောင်လည်းကြီးကြပ်တင်ပါတယ်ပစ္စည်းကရိယာတွေကဟောင်းနင်းနေနေတပတ်ရည်တွေဖြစ်နေနေဆိုရင်တဘာဝပဝင်းမျိုးညဉ့်ညမ်းနာတွေကိုဖြစ်စေတယ်ဆန်ကျင်ဆန်ညုံနေနေနီးတဲ့ဤပညာတွေတုံးထားတဲ့စက်ယုံများကိုပဲလက်ခံရင်တော့ပို့ပြီးတော့ကောင်းပါလိမ့်မယ
်ဒီစက်မှုစုံနဲ့တဲမှာလူနေအင်ဂျီတွေနဲ့နီးတယ်နီးတဲ့အတွက်ကြောင့်မလို့လူတွေအန္တရာယ်ဖြစ်တာလေးနဲ့ပြောပြပြဟု
တ်ကဲ့ဥပမာဆိုတော့ battery လုတ်တဲ့ဆက်ဆိုတော့ car battery ပဲဖြစ်ဖြစ် battery လုတ်တဲ့ခါမှာပါတဲ့ခဲကအမတန်အစိတ်တောက်ဖြစ်တယ်။ဒီခဲတွေကလေထဲကနေပြောင်းနေသွားပြီးလူတွေရဲ့ကျန်းမာရေးဥပမာဆိုရင်အာယုံကြောတို့ထိခိုက်တာတို့ဖြစ်တတ်တယ်။ထို့သူအိတ်ခဲတွေကလည်းရေထဲရောက်သွားမယ်ဆိုရင်လူတွေတောက်ရင်ခဲစိဖြစ်ပြီးတော့အာယုံကြောထိခိုက်တာဖြစ်မယ်။အဲ့တော့ဒီလိုဆက်ယုံမျိုးကိုလူတွေကမထားသင့်ဘူး။ထို့အတူပဲကြောင်မီးတွေဆက်ယုံဆိုရင်ကြောင်မီးတွေမှာပါတဲ့ mercury လေထဲကနေပြန့်သွားလို့ရှိရင်ဆက်ယုံမီးကိုခေါင်းနိုင်ရပေါ့နော်။ထွက်သွားမယ်ဆိုမင်းတတောင်းထီသူ့ရဲ့အစိတ်တက်တယ်အမပြေပါဘူးတစ်ချိန်ကျရင်တော့အောက်ကိုကျလာမှာပဲလူနေအင်ဂျင်နီယာတွေ့လို့ရှင်ဒီလေးကအောက်ကိုထိပြီးကျရင်ကျလာတဲ့အမြအထင်းမှပါလာတဲ့ညဉ့်ညနေအရာစီးတဲ့အရာတွေလည်းပါလာတယ်ဒါကြောင့်အဓိကကတော့လူတွေလည်းမရှူမိအောင်ဥပမာဆိုရင်ဘင်ဇင်းလို့ခေါ်တဲ့ကင်ဆာဖြစ်တဲ့ဟာမျိုးဆိုရင်ဒီနန်ချက်စိတ်ရုံတို့ဘာတို့မှရှိပါတယ်လူနေအင်ဂျင်နီယာတိတ်နေမယ်ဆိုလို့ရှင်ကင်ဆာဖြစ်လာမယ်ထို့တူဓာတုပစ္စည်းတွေထုတ်လို့တဲ့နေရာမှာလည်းအစိတ်ဖြစ်စေတတ်တဲ့ဓာတုပစ္စည်းတွေအများကြီးရှိပါတယ်။ဒီဟာတွေကိုလူတွေနဲ့နီးတယ်ဆိုလို့ရှိရင်ပုံပြပြဿနာဖြစ်မယ်။အနည်းဆုံးမိုင်90လောက်ပေါ့နော်။ဟိုဝေးရမယ်လို့သတ်မှတ်ထားချက်တွေရှိပါတယ်။ကြည့်ပြီးတော့ဘယ်လိုဆက်ရုံမျိုးကတော့ဘယ်လိုအနေထားရှိရမယ်ပေါ့နော်။နောက်တစ်ချက်ကလည်းအရေးပေါ်ဖြစ်လာတဲ့အခါပါ။ဥပမာဆိုရင်ဆက်ရုံကပောက်ကွဲမှုဖြစ်မယ်ဆိုရင်အိတ်ထည်ရလေးတူတွေကိုအစိတ်ပြတ်မယ်။ပြတ်လို့ရှိရင်လူတွေအင်ဂျင်နီးလို့ရှိရင်လူတွေကအစိတ်ပြင်းပြီးတေးကြမယ်။တက်ဆစ်ပြည်နယ်မှာဆိုလို့ရှိရင်ပေါ်သားစေးပေါ်တော့ထုတ်တဲ့ဆေးရုံတစ်ခုပေါက်ကွဲသွားပါတယ်ပေါက်ကွဲသွားတော့လူရင်တေးကြပါတယ်အမတန်အရေးကြီးပါတယ်ဗမာပြည်အနေနဲ့မဆိုလို့ရှိရင်အဆင်သင့်ရှိတယ်မထင်ပါဘူ
းဆေးရုံတွေအတွက်လိုအပ်တဲ့ကုန်ကျန်းပစ္စည်းတွေကိုတည်ယူဖို့ဆောင်ရကနေဖြစ်ပွားတဲ့အန်ဒီကလည်းကြီးတာမို့လူနေရက်ွက်တော့ဆက်မှုစုံချထားပြီးဖို့မတင်တော့ပါဘူး
ဆ ဆက်ရုံအလုံးလေးလည်းအားရှိလို့ရှိရင်သူတို့ကကုန်ပြန်ပစ္စည်းတွေတည်ရမယ်တဲတဲ့ထဲမှာဒီဓာတုပစ္စည်းတွေပါမယ်ဓာတုပစ္စည်းဟုတ်တဲ့အရည်တွေလည်းပါမယ်တချို့အရည်တွေဘာမှမဟုတ်တဲ့ဓာတုပစ္စည်းတစ်ခုဖြစ်တဲ့ chlorine လို့ဟာမျိုးဆိုရင်ဒါမှတည်လာတဲ့တိုင်ကြီးတွေကပေါက်သွားမယ်ဆိုရင်လေတွေကလေးစေးတင်းတင်းနိုင်တယ်ထို့ပြီးတချို့အရည်တွေကကားပေါ်ကျသွားမယ်နမ်းပေါ်မှာကျမယ်ဆိုရင်လူတွေကထိမိလို့ရှိရင်လည်း acid တွေပါလေဆိုလို့ရှိရင်လူတွေလောင်သွားနိုင်တယ်အဲ့တော့sample zone လေးမှာဆက်ယုံနေကြတာတည်းကဆက်ယုံသုံးတဲ့ပစ္စည်းတွေဆက်ယုံထွက်တဲ့ပစ္စည်းတွေဟာလူတွေအတွက်အန္တရာယ်ရှိစရာတွေအများကြီးဖြစ်နေပါတယ်။ပမာပြည်သူများအနေနဲ့လည်းကျွမ်းကျင်မှုကနည်းနေတဲ့အခါမှာအဆိပ်တင်ပြီးတည်သွားနိုင်တာတွေအများကြီးရှိပါတယ်။မျက်စိတွေဝင်တာရေဒါတစ်ဆင့်ပေါ့နော်အဆုံးပဲအမျိုးမျိုးရှိနိုင်တဲ့ကြောင့်မို့လူနေအင်ဂျင်တွေကိုအနားမှာမထားတင်ပါဘူ
း။ sample zone လေးကဆက်ယုံတွေနဲ့ပတ်သက်ပြီးဒေသခံတွေရှင်းရှင်းလင်းလင်းသိနာလင်အောင်တင်ပြမှုတွေနဲ့အတူပွင့်လင်းမြင်သာမှုရှိရမယ်ပြင်လူလူဘက်ကမကျေနပ်မှုတွေပေါ်ပေါက်လာမယ်ဆိုရင်ထုတ်ဖို့ပြောဆိုဖို့အတွက်ကြောက်ရွံ့နေအောင်ထိန်းချုပ်တာမျိုးမလုပ်ဘဲပွင့်ပွင့်လင်းလင်းထုတ်ပြောခွင့်ပေးဖို့ကလည်းအရေးကြီးပါလေ
တကယ်လို့အကြောင်းတစ်စုံတစ်ခုကြောင့်မကျေနပ်ဘူးဆိုလို့ရှိရင်လည်းလူတွေမှလည်းပြောပိုင်ခွင့်ရှိအောင်ပေါ့နော်စနစ်လေးတစ်ခုထားတင်ပါလေဒီမှာဆိုလို့ရှိရင်ဆေးရုံတစ်ခုစောက်တော့မယ်ဆိုလို့ရှိရင်လူတွေအတိအသေးပြောတဲ့နေရာမှာလူပေါင်းများစွာဟာထောင်လက်ချီပြီးလာပါတယ်ဘလတ်စွာပြောဆိုခွင့်ရှိတယ်။နောက်အဲဒီဆေးရုံတွေကတင်ပြထားတဲ့စာရေးစာတမ်းတွေအများပြည်သူသိအောင်ကြည့်လို့ရအောင်ထားတင်ပါတယ်။ပွင့်လင်းမြင်မှုကအရင်အရေးကြီးပါတယ်။လူစားစီဝါရေးလုပ်ငန်းရှင်တွေရှိနေလို့ရှိရင်လည်းအစိုးရပိုင်းအနေနဲ့ဥပဒေကန့်သတ်ချက်တွေလိုရတာမှလည်းခက်ခဲကောင်းလေးခက်ခဲနေမယ်ပေါ့နော်။အားလုံးစစ်ဝိုင်းလုပ်ငန်းရှင်တွေကလည်းအားလုံးတည်ငြိမ်နေဖြစ်တယ်ပေါ့
။တဘာဝဝန်ကျင်ဆိုင်ရာအင်ဂျင်နီယာဒေါ်အီးချီရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်တိတ်ပိုင်တဲ့အမီးပညာကဏ္ဍကိုဒီမှာပဲကျင်းနာလိုက်ပါရစေ။နောက်တစ်ပတ်မှပြန်ပြီးဆုံကြအောင်နော်။